အီရန်နိုင်ငံဘက်ကတည်းကအမေရိကန်တန်ယုံအပြင်ဘက်ခြံဝင်းကိုချိုးဖျက်ဝင်ရောက်ဖို့ကြိုးစားကြတဲ့ဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကဒီကနေ့အမျက်ရပုံနဲ့တုံပြီးတော့နှိမ်နှင်းခဲ့ရပါတယ်။အီရန်နိုင်ငံကကြော်တော့နောက်ခံပေးထားတဲ့အီရန်နဲ့ဆီးရီးယားနိုင်ငံထက်ကအရက်ဖက်တက်ခရေးသမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကလေကြောင်းကထိုးစစ်ဆင်ခဲ့တဲ့အပေါ်ရှုံချတဲ့အနေနဲ့ထောင်နဲ့ချီတဲ့ဆန့်ကျင်ဆန္ဒပြသူတွေကတန်ယုံအထူးကဝင်ပေါက်ကြီးရှိမှပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ဆန့်ကျင်ကပ်ကွက်နေကြတာပါ။ဆန္ဒပြသူတချို့ကတန်ယုံကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့မီးရှို့ဖို့လည်းကြိုးစားခဲ့တာပါ။ဆန္ဒပြပွဲတွေအခုလိုအချိန်မြင့်လာတာကြောင့်လုံလုံရေးစိုးရင်ရတဲ့အတွက်အမေရိကန်စံအမတ်အပါဝင်တန်ယုံဝန်ထမ်းတချို့တန်ယုံကနေဘေးလွတ်ရာကိုတင်ဆောင်ခဲ့ရတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကရိုက်တာသတင်းဌာနကိုပြောပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိတဲ့ခတ်တက်ဟစ်စ်ဘိုလာအဖွဲ့ရဲ့လက်နက်တိုးလောင်းယုံနဲ့ကုတ်ကဲရေးစခန်းတွေကိုအမေရိကန်ကလေကြောင်းကနေပြီးခဲ့တဲ့တနင်္ဂနွေနေ့မှာထိုးစစ်ဆင်တက်ခဲ့ခဲ့တာကြောင့်အနည်းဆုံး25ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီတန်းအားရခဲ့တာပါအမေရိကန်ရဲ့ထိုးစစ်တွေဟာအကြမ်းဖက်မှုမြောက်တဲ့လုပ်ရဖြစ်တယ်လို့အီရတ်နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြစ်တင်ရှုံချခဲ့ပါတယ်ပြီးခဲ့တဲ့မေလကစပြီးတော့အရှေ့အလယ်ပိုင်းဒေသကိုအမေရိကန်ကလေကြောင်းနဲ့ဒုံးယံကပ်ကွက်ရေးစနစ်တွေနဲ့အတူစစ်တီ14,000ထပ်ပြီးတော့ပေးပို့ခဲ့တာပါအီရတ်ရဲ့ချင်းချောင်းမှုတွေတိုးလာတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ကအခုလိုစီးအင်အားတွေတိုးချဲ့နေတာလို့တာဝန်ရှိသူတွေကရှုံးမြင်ထားကြတာဖြစ်ပါတယ်